Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် January လ24ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1905တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုနောက်ဆုံးသေဆုံးသူ26ယောက်အထိတိုးလာပြီးကူးစက်ခံရတဲ့အရေအတွက်ကလည်း830ထက်မနည်းရှိသွားပါပြီမြန်မာနိုင်ငံပေါ် ICJ တရားဝင်ဆုံးဖြတ်ချက်ကိုထောက်ခံပေမဲ့လက်မခံနိုင်တဲ့အချက်တချို့ရှိတဲ့အကြောင်းတရားဝင်တို့ကပြောပါတယ်ဒီလိုထိတ်တဲရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပ
ါအခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ထောင်ဒဏ်120ချခံနေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ရဲ့အယူခံဒီကနေ့ပယ်ချခံခဲ့ရတာနဲ့ပတ်သက်လို့
ပယ်ချလိုက်တဲ့ကိစ္စဟာဖြင့်မူလာယုံရဲ့ထုံးပြက်ချက်တစ်ခုဟာမှန်တယ်မှားတယ်ဆိုတာကိုအယူခံပြင်ဆင်ခြင်းတွေကိုဥပဒေကဘလောက်ပဲပြတ်တန်းတော့ညာနဲ့ဒီတရားခံတွေဟာအပြည့်အဝမင်းဟရှိနိုင်တဲ့ဘူး
တရားလွှတ်တော်ရှေ့နေတော့အေနုစိန်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးဖို့ရှိပါတယ်။ရှမ်းပြည်နယ်တိဘောမှာတော့တနတ်ဒံယာနဲ့တိစုံနေတဲ့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုဘသူကပြစ်တက်ခဲ့တယ်ဆိုတာစုံစမ်းစစ်ဆေးနေပါတယ်။ MacArthur 2020နည်းပညာအမှုပညာတီထွင်ဖန်တီးမှုပွဲတော့ရန်ကုန်အမေရိကန်စင်တာမှာဒီနေ့နဲ့မနေ့ပိုင်း2ရက်ကျင်းပပေးမှာဖြစ်ပါတယ်။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေအရပြန်ပို့ခံရတဲ့မြန်မာနိုင်ငံသားစုစုပေါင်းဒီတစ်လထဲမှာအယောက်300ရှိနေပြီးမလေးရှားဘက်ကလူကုန်ကူးခံရသူတွေလည်းပါဝင်ပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုနောက်ဆုံးသေဆုံးသူ26ယောက်ထိတိုးလာပြီးကူးစက်ခံသူအရေအတွက်ကလည်း830ထက်မနည်းရှိသွားပါပြီ။သေဆုံးသူတွေထဲနောက်ဆုံးသေဆုံးသူဟာအသက်အငယ်ဆုံးဖြစ်ပြီးတရုတ်နိုင်ငံအလဲပိုင်းဟူဘေးပြည်နယ်ကအသက်36နှစ်အရွယ်အမျိုးသားတူဖြစ်တဲ့ကြောင့်လည်းတောင်းရင်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။သူရဲ့ကြာပြင်းပြရာကဆေးရုံတင်ကူးသပေးခဲ့ရပြီးနောက်မနေ့ကပဲသေဆုံးသွားတာပါ။ဒီရိုးရနှစ်တစ်ခုကာလခီးသွားပြီးများတဲ့အချိန်မှာပဲတရုတ်နိုင်ငံအလဲပိုင်းဟူဘေးပြည်နယ်ကမြို့တွေအများစုပါဝင်မြို့ပေါင်း73မြို့မှာလည်းခီးသွွာလာမှုတွေကိုအာဏာပိုင်ကကန့်သတ်ထားပါတယ်။နာမည်ကျော်မဟာတိုင်းကြီးနေရာတချို့ပါဝင်ကဘာလဲခီးသွွာတွေချရေပန်းစားတဲ့နေရာတချို့ကိုပိတ်ဖို့လဲတရုတ်အာဏာပိုင်နေဒီနေ့ပဲကြေညာထားတာပါ။ဒီနေ့တကူမှာအလဲပတ်သွွာလေးရှိကြတဲ့ရှန်ဟိုင်းမြို့ကဒစ္စနီလန်ပန်းဖြေစခန်းကိုလည်းကျန်းမာရေးအန္တရာယ်စိုးရိမ်ရတဲ့အတွက်ပိတ်လိုက်ပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့ဝူဟန်မြို့အာဏာပိုင်ကတော့ကနေ့တစ်ထောင်ဆန့်စီးရုံတွေတကူအမြန်တိစောက်နေပြီးဖေဖော်ဝါရီလ3ရက်နေ့မှာဖွင့်လှစ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲဒီနေ့ပဲကြေညာထားပါတယ်။ဝမ်မျိုးကနေလေရင်နေရထားတွေမထွက်ဖို့လဲမနေ့ကပဲအမိန့်ထုတ်ထားတာပါဝေပြေလန်းတွေကရိုတင်မော်တွေမြေရောက်ရထားတွေနဲ့ဘတ်စကားပြည့်စွတ်မှုတွေလိုလဲဆိုင်းငံ့ထားပါတယ်အများပြည်သူကြားသွားလာသူတွေအပြင်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းဝင်တွေမှာအလုပ်လုပ်တဲ့သူတွေအားလုံးနှာခေါင်းစည်းတွေတက်ကြဖို့လဲအာဏာပိုင်တွေကတိုက်တွန်းထားပါတယ်
တရုတ်နိုင်ငံမှာသေဆုံးသူ25ယောက်ထက်မနည်းရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကိုနိုင်ငံတကာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေအဆင့်သတ်မှတ်ဖို့မလိုသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြာတာပြေးနေတုန်းကဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်လို့နိုင်ငံတွေအနေနဲ့သတိရှိကြဖို့ WHO ရဲ့အရေးပေါ်ကော်မတီကတိုက်တွန်းခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံ၅ခုထက်မနည်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိနေပေမဲ့နိုင်ငံကအရေးပေါ်အခြေအနေမကြေညာဘူးဆိုတဲ့ဆုံးဖြတ်ချက်ကိုကော်မတီမှတညီတညွတ်တည်းဆုံးဖြတ်ခဲ့တာတော့မဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့နှစ်ရက်အကြေလည်ဆွေးနွေးခဲ့ပြီးကော်မတီဝင်ကျွမ်းကျင်သူတွေကြားနောက်ဆုံးဆုံးဖြတ်ချက်အတွက်အတော်လေးသဘောထားကွဲခဲ့ကြတာပါဗိုင်းရပ်စ်ပိုးကူးစက်သူအရေးအတွက်တိုးနေတာနဲ့ရောဂါပြင်းထန်မှုကြောင့်ဆိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးအရေးပေါ်အခြေအနေကြေညာခြင်းသူတွေဘက်ကထောက်ပြခဲ့ကြပါတယ်အလားတူတရုတ်အာဏာပိုင်တွေကရောဂါထိန်းချုပ်ရေးစ조사နေတယ်လို့တခြားနိုင်ငံတွေမှာဖြစ်တဲ့အရေးအတွက်နဲ့ကြိုတင်ကာကွယ်မှုတွေကြောင့်တော်တော်များများကလည်းအရေးပေါ်အခြေအနေမကြေညာသင့်ဘူးလို့ပြောကြကြောင်းအရေးပေါ်ကော်မတီဥက္ကဋ္ဌဒီဒီယေဟူစိန်ကပြောပြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဟာတရုတ်နိုင်ငံသားမကဒေတာရင်းမှရောတစ်ကမ္ဘာလုံးအတွက်ပါတိတ်ကိုအနေနဲ့များတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ကပြောပြီးနိုင်ငံတွေအနေနဲ့သတိရှိကြဖို့နဲ့ဒီဗိုင်းရပ်စ်ပိုးမကူးအောင်ကြိုတင်ကာကွယ်ဆောင်ရွက်မှုတွေလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်
။လူသေဆုံးတဲ့အထိကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့မြန်မာတန်ယုံကသတိပေးလိုက်ပါတယ်။သူတို့ဖြင့်ဟူဘေးပြည်နယ်ကယောဂပို့စတင်ပြောင်းလဲခဲ့တဲ့ဝူဟန်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်စိုးရနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့တိုက်တွန်းထားတာပါ။သ တဆိုင်ရာအာဏာပိုင်တွေထုတ်ပြန်တဲ့စီမင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့နဲ့အခက်အခဲရှိရင်ဘီဂျင်းမြို့ကမြန်မာတန်ရုံးကိုဆက်သွယ်အကူအညီတောင်းခံနိုင်တဲ့အကြောင်းလဲမနေ့ကရစွန်းနဲ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ Virus 4ကူးစက်မှုကြောင့်လူပေါင်း2000ကျော်သေဆုံးပြီးတရုတ်နိုင်ငံထဲမှာလူပေါင်း800ကျော်အပြင်ပြည်ပနိုင်ငံတွေမှာပါကူးစက်သူတွေလည်းရှိနေပါတယ်။ဟူဝမ်မြို့ကစားလိုက်တဲ့ Virus 4ပြန့်နှံ့မှုဟာတရုတ်နိုင်ငံဘီဂျင်းရှိုင်းနဲ့ကွမ်တောင်းပြည်နယ်လိုမြို့ကြီးတွေအပြင်ဂျပန်တောင်ကိုရီးယားထိုင်ဝမ်နဲ့အမေရိကန်ထိကူးစက်နေတာပါ။တရုတ်နိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေမကြားသေးပေမဲ့ကျူတင်ကာကွယ်ရေးစီမံတွေချမှတ်ထားတဲ့အကြောင်းကျန်းမာရေးအာဏာပိုင်တွေကပြောဆိုထားတာပါ။ဟူဝမ်မြို့ကနေမနေ့ကမြန်မာနိုင်ငံကိုတိုက်ရိုက်ပြန်ဆန်းလာတဲ့လေရင်တစ်စင်းမှာလိုက်ပတ်လာတဲ့ခီးစက်တချို့ကိုစစ်ဆေးရမှာရောဂါကူးစက်မှုမတွေ့ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။တိုင်းနိုင်ငံမှာတော့9ရောင်မြောက်ကူးစက်သူတို့တွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုထားတာပါ။တရုတ်နိုင်ငံဟူဝမ်မြို့ကပြန်လာတဲ့အသက်33နှစ်အရွယ်အမျိုးသမီးမှာဗိုင်းရပ်စ်ပိုးကူးတာတွေ့ရတာဖြစ်ပြီးဒါဆိုရင်ထိုင်းနိုင်ငံကလေဆိပ်မှာစစ်ဆေးစဉ်ကူးစက်မှုမတွေ့ဘဲနောက်ပိုင်းကျမှသိရတဲ့ဒုတိယမြောက်လူနာဖြစ်တဲ့အကြောင်းလဲလူလူကျမ်းမာရေးဒုတိယဝန်ကြီးစာသစ်ပတူချာကိုကူးကားပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမရအောင်တားဆီးရေးကြားဖြတ်ဆောင်ရွက်ချက်တွေကို ICJ နိုင်ငံကတရားရုံးကချမှတ်ခဲ့ပြီးတဲ့နောက်တရားရုံးရဲ့ဒုတိယဥက္ကဋ္ဌရွှေဟန့်ချင်ကသူ့ရဲ့ဒီကြားသဘောထားထုတ်ပြန်ခဲ့ပါတယ်။ကြားဖြတ်ဆောင်ရွက်ချက်အမိန့်ချဖို့သူထောက်ခံပေမဲ့ဘာကြောင့်ချဖို့လိုလဲဆိုတဲ့အကြောင်းရင်းတချို့အပေါ်မှာတော့သူသိသဘောမတူဘူးဆိုတာကိုရှင်းပြထားတာပါ။အဓိကအားဖြင့်မြန်မာနိုင်ငံမှာတိုင်းရင်းသားလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေရှိတာမှန်ပေမဲ့လူမျိုးတုံးတပ်ဖြတ်တဲ့အဆင်မဟုတ်ဘူးလို့သူကပြောပါတယ်။တရားစွဲတဲ့ဂမ်ဘီယာနိုင်ငံအနေနဲ့တရားစွဲနိုင်ခွင့်ရှိတယ်ဆိုတာကိုဘယ်လ်ဂျီယမ်နဲ့ဆန်နဂေါအမှုကိုနမူနာယူပြီးတရားရုံးကဆုံးဖြတ်ခဲ့တာကိုသူသဘောမတူတာကိုလည်းကြေညာချက်ထဲမှာရှင်းပြထားပါတယ်။အခုလိုသူ့ဘက်ကသဘောမတူတဲ့ကိစ္စတွေအပြင်ဆုံးဖြတ်ချက်ချဖို့ဘာကြောင့်ထောက်ခံတယ်လဲဆိုတာကိုလည်းအချက်၃ချက်နဲ့ရှင်းထားပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေး FFM အဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားတဲ့လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေရဲ့လေးနက်မှုနဲ့အတိုင်းအတာကို ICJ တရားရုံးကလှစ်လျူရှုလို့မရတာကြောင့်မြန်မာနိုင်ငံအနေနဲ့လိုက်နာရမယ့်တာဝန်တွေကိုအသေးချာလိုက်နာအောင်လို့သူ့အနေနဲ့ကြားဖြတ်ဆောင်ရွက်မှုတွေလုပ်ဖို့ထောက်ခံခဲ့တာဖြစ်တယ်။နောက်တစ်ချက်ကရခိုင်ပြည်နယ်ကနယ်မြေရှင်းလင်းမှုတွေမှာအင်အားအလွန်ကျွံသုံးတာလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတာကိုတရားရုံးကြားနာပွဲမှာမြန်မာဘက်ကအတိအမှတ်ပြုပြောခဲ့တာလည်းရှိတယ်။ရခိုင်ပြည်နယ်မှာနောက်ထပ်လက်နက်ကိုင်ပဋိပက္ခတွေထပ်ဖြစ်နိုင်တဲ့ဒါကြောင့်ဖြစ်ခဲ့ရင် provisional measure တွေနဲ့ထိန်းလို့ရအောင်သူသဘောတူရတာဖြစ်တယ်လို့ပြောပါရတယ်။သူသဘောတူရတဲ့တတိယအချက်ကတော့လက်ရှိမှာရိုဟင်ဂျာတွေဟာအကာအကွယ်မဲ့တဲ့အခြေအနေမှာရှိနေဆဲဖြစ်တယ်လို့ခုနှစ်သိန်းကျော်လောက်ဟာလဲအိုးအိမ်ပြင်ဆွန့်ခွာခဲ့ရတာကြောင့်ကြားဖြတ်ဆောင်ရွက်ချက်တွေကို ICJ တရားရုံးကချောက်မှတ်ဖို့သူထောက်ခံရတာဖြစ်တယ်လို့ ICJ တရားရုံးဒုဥက္ကဋ္ဌရွှေဟန့်ချင်ကသူ့ရဲ့တီးခြားသဘောထားထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမရအောင်တားဆီးရေးကြားဖြတ်ဆောင်ရွက်ရမယ်အချက်၄ချက်ကို ICJ တရားရုံးကကြားသာပြင်းနေတော့ကဆုံးဖြတ်ချမှတ်ခဲ့တာပါ။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာအစိုးရက ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညဘက်တဲ့နေ့ကိုဆက်လက်ကျင်းညာနေပါရယ်။ UN နိုင်ငံမှာဩဇာကြီးမားတဲ့ရှီယာဘာသာရေးခေါင်းဆောင်မော့ခ်တာဒါအယ်ဆာရာရဲ့နောက်လိုက်ထောင်နဲ့ချီပြီးအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးဘက်ကရက်မြို့တော်မှာဒီနေ့ဆန္ဒပြပါရယ်။ဒီလဆမ်းမိုင်းကဘက်ကရက်မြို့တော်မှာ UN နိုင်ငံကထိတ်တန့်တံမှုတူးကိုအမေရိကန်ကအဝေးထင်း drone နဲ့တုတ်တင်ရှင်းလင်းရာကအမေရိကန်စန့်ကျင်ရေးသဘောထားတွေကြီးထွားနေချိန်မှာဆန္ဒပြပွဲပေါ်ပေါက်ခဲ့တာပါ။မွတ်စလင်တွေဝတ်ပြုကြတဲ့တောက်ချာနေအစိုးရမှာပဲအမေရိကန်နဲ့အစ္စရေးနိုင်ငံကိုဆန့်ကျင်တဲ့ပိုစတာတွေချီးကျော်တာတွေနဲ့ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်တန်ရုံးပါဝင်နိုင်ငံခြားတန်ရုံးတွေအရွယ်ဆိုးရယုံတွေရှိရာလွန်ကျွေးရေးဆောင်ချက်တွေထူထပ်ချထားတဲ့ Green Zone ရက်ကိုသွားတဲ့လမ်းတွေတရားတွေကိုတော့ဆန္ဒပြပွဲတွေကြောင့်ပိတ်ထားရပါတယ်
။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တန်ရုံးအပေါ်2022ခုနှစ်ကတိုက်ခိုက်ခဲ့မှုမှာပါဝင်ခဲ့မှုနဲ့လီဗျားလူမှုရုံးတရားကိုအမေရိကန်ပြည်ထောင်စုတရားရုံးတရားသူကြီးကထောင်ဒဏ်16နှစ်ပြစ်ဒဏ်ချလိုက်ပါတယ်။အဲဒီတိုက်ခိုက်မှုတုန်းကလီဗျားဆိုင်ရာအမေရိကန်တပ်အမတ်ကြီးခရစ်စတိုဖာစတီဗင်စ်အပါအဝင်အမေရိကန်4ယောက်သေဆုံးခဲ့ပါတယ်။ပြည်ရင်းမှာပဲဖြစ်ဖြစ်ပြည်ပမှာပဲဖြစ်ဖြစ်အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကိုအမြဲထိတ်တန့်ဦးစားပေးတယ်ဆိုတာကိုဒီပြစ်ဒဏ်နဲ့တက်တည်ပြလိုက်တာဖြစ်တယ်လို့အမေရိကန်တရားရေးရှေ့နေဂျက်စီလူးကပြောပါတယ်မူစတာဖာအယ်အီမန်ကိုအမေရိကန်တပ်တွေက လီဗျားမှာ2018ခုနှစ်ကဖမ်းမိခဲ့ပြီးတဲ့နောက်အမေရိကန်ကိုခေါ်လာတာဖြစ်ပါရဲ့ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဇဝတ်ဖယ်ရှားနိုင်ရေးတရားစွဲထားတဲ့အပေါ်ထက်လွတ်တော်ကကြားနာစစ်ဆင်နေတဲ့တရားခွင်မှာဒီမိုကရက်အောက်လွတ်တော်ကိုယ်စားလှယ်ဒီနေ့နောက်ဆုံးနေ့ဖြစ်ထပ်မံလျှောက်လျက်ပြေးမှာဖြစ်ပါတယ်။ Republican ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာသမ္မတကိုအရေးယူဖို့ဆုံးဖြတ်မဲ့အလားအလာမရှိမိလဲ။သမ္မတကိုရာဇဝတ်ဖယ်ရှားတာမှန်ကန်တဲ့လုပ်ရည်ဖြစ်နေအတိုက်ခံဒီမိုကရက်တွေကသူတို့ယုံကြည်ထားတဲ့အတိုင်းတင်ပြနေကြတာပါ။သမ္မတထရန့်ကတော့ဒီမိုကရက်တွေကအရေးယူဖို့ကြိုးပမ်းနေတဲ့လုပ်ငန်းစဉ်ဟာမျှတမှုမရှိသလိုဖောက်ပြန်တဲ့လုပ်ရည်ဖြစ်နေလဲမနေ့ကပဲ Twitter လူမှုကွန်ရက်ကနေတယောဝေဖန်ထားပါတယ်
အမေရိကန်မှာကိုဝင်ဖျက်ချမှုဆန့်ကျင်တဲ့နှစ်ပတ်လည်လူလူစုဝေးဆန္ဒပြပွဲအတွက်ထောင်ထဲချီတဲ့ဆန္ဒပြသူတွေဝါရှင်တန်မြို့တော်မှာစုဝေးရောက်ရှိနေကြပါတယ်ဒီပွဲမှာသူမိန်ကွန်းပြောမယ်လို့သမ္မတဒေါ်နယ်ထရမ့်ကပုံထုံးနေတော့က Twitter ပေါ်ကနေအသိပေးထားပါတယ်ဒါကြောင့်ကိုဝင်ဖျက်ချမှုဆန့်ကျင်တဲ့ဆန္ဒပြပွဲရဲ့48နှစ်သမိုင်းမှာလက်ရှိအမေရိကန်တယောက်သမ္မတတယောက်ကပထမဆုံးမိန်ကွန်းပြောမှဖြစ်ပါတယ်တချိန်တော့ငါတော့တရေသားနဲ့ပတ်သက်လို့ကိုဝင်ရွေးချယ်ကိုပိုင်ရွေးချယ်ပိုင်ခွင့်ကိုတိတ်အားပေးသူဖြစ်တယ်လို့ပြောခဲ့တဲ့သမ္မတထရမ့်ကအခုတော့ကိုဝင်ဖျက်ချမှုဆန့်ကျင်တဲ့ပွဲမှာမိန့်ခွန်းပြောမှာဖြစ်ပါတယ်တကြာနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလှော်ရေးစက်တိုက်ထုတ်လွှင့်ပေးသွားပါမယ်နိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတို့နဲ့ထောင်ဒဏ်120ချမှတ်ခံထားရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့အထူးအယူခံဝင်ခွင့်လျှောက်လှဲချက်ကိုပြည်ထောင်စုတရားလွှတ်တော်ကဒီကနေ့ပယ်ချခဲ့ပါတယ်။အခုလိုအထူးအယူခံပယ်ချခံခဲ့ရတဲ့အပေါ်မှာသုံးသက်ချက်အမြင်တချို့ကို VOA သတင်းတောက်ကိုသက်နိုင်ကစူးစီးတင်ပြထားပါရရှင်။
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့နောက်ဆုံးအထူးအယူခံဝင်ခွင့်လျှောက်လေးချက်ကိုပြည်ထောင်စုတရားလွှတ်တော်ကဒီကနေ့ပေးချလိုက်တာဟာမြန်မာနိုင်ငံသားတယောက်အနေနဲ့ကြီးလေတဲ့ထိခိုက်ညံ့တာမှုတစ်ခုဖြစ်တယ်လို့စာရေးဆရာဝင်းဟင်အောင်မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်းနေဒေါ်အေးနုစင်ကပြောပါတယ်
။ပယ်ချလိုက်တဲ့ကိစ္စဟာဖြင့်မူလရုံးရဲ့ဆုံးဖြတ်ချက်တစ်ခုဟာမှန်တယ်မှားတယ်ဆိုတာကိုအယူခံပြင်ဆင်ခွင့်တွေကိုဥပဒေကဘလောက်ပဲပြတ်ထန်းတော့ညာလဲဒီတရားခံတွေဟာအပြည့်အဝမင်းဟရှိနိုင်တဲ့ဟူ6တာ6ခွင့်ရှိခဲ့တယ်6တာချက်နဲ့ပတ်သက်ပြီးတော့မူလာရုံးရဲ့အမှုဘဲမှာဒီ6တာချက်တွေအတိုင်းနော်အကြောင်းရှင်းအားတစ်ခုတည်းကို3ခုစွဲခွင့်ရှိသလားမြန်မာနိုင်ငံရဲ့ဒီစဲဥပဒေကနော်နှစ်ခုနဲ့အပြည့်ပေးခွင့်ကရှိသလားဒါတွေကိုအစီအမြင့်ဆုံးရုံးတရုံးရဲ့နော်3တဲ့စင်စစ်ဆုံးချက်ခွင့်ကတော့မရရှိခဲ့တာဟာဖြစ်ဒီနိုင်ငံရဲ့နိုင်ငံသားတယောက်အနေနဲ့ဒီလေခိခိုင်နေတာမို့လို့ကျွန်မတို့ကျင်ပါတယ
်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ဟာပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလကရတိတောင်မြို့နယ်မှာပြုလုပ်တဲ့ရခိုင်ပြည်အရှုပ်ရှာအာဏာကျဆုံတဲ့အခမ်းအနားမှာတက်ရောက်ဟောပြောခဲ့ကြတာပါအဲ့ဒီဟောပြောပွဲအတွင်းသူတို့နှစ်ဦးရဲ့ပြောဆိုချက်တွေဟာနိုင်ငံတော်ကြီးညိုပြည့်စုံမှုနိုင်ငံတော်ပုံကံမှုပုံမှန်တို့နဲ့ညီဆုံးတယ်လို့ပြောပြီးစစ်တွေခရိုင်ဒုတိယခရိုင်အုပ်ချုပ်ရေးမှူးဦးခင်မောင်ဦးကတရားလိုပြုလုပ်ပြီး2018ခုနှစ်ဇန်နဝါရီလ18ရက်နေ့ကတရားစွဲဆိုခဲ့တာလေးဖြစ်ပါတယ်ပြီးခဲ့တဲ့2019မတ်လ19ရက်နေ့မှာတော့စစ်တွေခရိုင်တရားရုံးကသူတို့နှစ်ဦးကိုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်505ခါခွဲအတွက်ထောင်ဒဏ်2နှစ်စီနဲ့နိုင်ငံတော်ပုံကံမှုပုံမှန်1နှစ်နဲ့အတွက်ထောင်ဒဏ်120စီတိကျကြခံစေရန်အမိန့်ရှမှခဲ့တာလေးဖြစ်ပါတယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့ရှင်းနေတွေကဒီဇင်ဘာလ10ရက်နေ့မှာအထူးယူခံဝင်ခဲ့ပေမဲ့အခုပေချခံခဲ့ရတာပါဒါဟာစစ်တပ်ကဆွေးဆိုတဲ့အမှုကိုတရားရုံးကမထီရေမကန်ရေးဖြစ်တယ်လို့မြန်မာနိုင်ငံရှင်းနေများအသင်းကွန်ရက်ကတရားလွှတ်တော်ရှင်းနေဦးကြည်မင်းကပြောပါတယ
်တရားရုံးကတော့မလုပ်ရဘူးမထီရဘူးเนาะတရားရုံးကစစ်တပ်ကဆွဲတဲ့အမှုတွေကတရားရုံးကမထီရဘူးเนาะမထီရဘူးတရားရုံးကအဲတရားရုံးကအဲ့တော့လူဟာအထူးယူခံတော့ပယ်မှာပဲเนาะအဲမဲ့လို့လူကြီးချင်းတာကိုသူတို့ပြောလိမ့်နေပါတယ်တိုင်းပြည်ရဲ့အခြေအနေရနော်အဲအဲ့ဒါတော့မသိရဘူးသိရဘူးနော်အဲ့ဒါကတော့ထချင်းလာရင်ထမှာပဲကိုတို့တော့ငါးငါးကြတယ်ဒီခုစအခြေခံဥပဒေထောက်ခံမဲ့ပြောတာတော့ပဲငါးငါးကြတယ်စစ်တပ်ကပုံသေးတာပဲနော်ဒီမှာကကိုတို့လက်နက်ရှိတယ်အာဏာရှိတယ်ဒါတော့လုတ်ကျင်အောင်လုတ်လို့ရတယ်ဆိုတဲ့ case အဲ့လိုမကုန်သေးဘူးအဲ့ဒါနော်အဲ့ဒါတော့မလို့နော်
ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ဟာနိုင်ငံတော်ပုံကံမှုများကိုသူကိုယ်တိုင်လက်နက်ကန်ခဲ့တာမဟုတ်တာကြောင့်အခုလိုအမိန့်ရှမှတ်လိုက်တာဟာမတရားဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်
။အမှန်ကတော့ဒီဒေါက်တာအေးမောင်ထောင်ချတယ်ဆိုကြတဲ့ကဟိုကျွန်တော်တို့အမြင်ကတော့လုံးဝမတရားဘူးလို့မြင်တယ်။ဘာကြောင့်ဆိုတော့သူကနိုင်ငံတော်ပုံကံမှုနဲ့ကျွေးတဲ့ကနိုင်ငံတော်ပုံကံမှုမြောက်နေအောင်သူကသူကိုယ်တိုင်လက်နက်ကန်တာလေးလက်နက်ကိုသင်ဆရာမိတာလည်းမရှိဘူးမိုက်ခရိုဖုန်းနဲ့စာပေဖို့ပြောခွင့်တခုကပြောလို့နိုင်ငံတော်ပုံကံမှုမြောက်တယ်ဆိုတော့ဘယ်လိုလုပ်ပြီးတရားမလဲဘယ်သူပဲစဉ်းစားစားမတရားဘူးလို့ပဲကျွန်တော်ကတော့မြင်တယ်
ဒ ထောက်တာအိမ်မောင်နဲ့စာရေးဆရာဝင်ဟင်အောင်တို့ကိုအခုလိုထောင်တိုင်းနေ့ရှိရှာမှတ်လိုက်တာနဲ့ပတ်သက်ပြီးအယူခံစင်းစင်းဝင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီလိုပြစ်ဒဏ်ဟာပြစ်မှုနဲ့ပြစ်ဒဏ်မမျှတတ်ဘူးလို့ဝေဖန်မှုတွေရှိသလိုတိမာမှုတွေကိုပိုဆိုးအောင်လုပ်ရရောက်တယ်လို့တုံ့တပြောဆိုမှုတွေလည်းရှိနေပါတယ
်။ကိုတက်နိုင်စူးစီးတင်ပြသွားတာပါရှင်။အခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးပါရစေ။ဒီကနေ့ရှမ်းပြည်နယ်ထဲကတီဘောမြို့နယ်မှာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးတနတ်တန်ရာနဲ့သေဆုံးနေတာကိုတွေ့ခဲ့ကြရပြီးကြောက်မဲမြို့နယ်မှာလည်းမြေမြုပ်မိုင်းပေါက်ကွဲလို့ရက်သားတွေထိခိုက်မှုရှိနေပါတယ်။နေမြင့်မတီမငိမ်ဖြစ်နေသေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ကုန်းမုံကျေးရွာနေ3ဦးတွင်ဒီကနေ့မနက်မှာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးအပေါင်း3ဦးတနတ်ပြစ်ခံတန်ရာနဲ့သေဆုံးနေတယ်လို့ကိုယ်တိုင်ကူညီပေးနေတဲ့နေစည်းမစားပရဟိတတီဘောတာဝန်ခံကိုမျိုးကပြောပါတယ
်။ကုန်းမုံမှာ3ယောက်အနက်တန်ရံ။အဲကျွန်တော်တို့ကိုကြောင်းကြတာတော့7နာရီကျော်လာပါတော့။ကျွန်တော်တရားနေရောထွက်ပါတယ်။ကုန်းမုံကရောက်ခံပြီးတဲ့ဘက်ပေါ့။တော်တယ်ပေါ့။တော်တယ်မှာ3လောက်မင်းလေး2ဦးရော။အဲကိုတီဘောစီဝင်ဝင်ပူလာလိုက်တယ်။သူတို့ကတော့ဒီရရွာလို့တော့မဟုတ်ဘူးလို့တော့ပြောတယ်။အခုရဲတွေရောပါတယ်လေစစ်စစ်နေ
။ဘသူကပြစ်ခတ်တယ်ဆိုတာတော့မသိရသေးပါဘူး။တီဘောမြို့နယ်ကုန်းမုံကျေးရွာဟာလာရှုမြို့နယ်နဲ့ဆက်ကြမ်းမှာရှိနေပြီးအဲ့ဒီဒေသဟာတရားဥပဒေစိုးမိုးမှုတိတ်မရှိပါဘူးအခုလိုဖြစ်စဉ်မျိုးမကြာခဏဖြစ်ပွားနေပေမဲ့လက်သက်တရခန်းတွေကိုဖမ်းဆီးဖော်ထုတ်နိုင်တာမရှိခဲ့ဘူးလို့တီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုင်းတန့်စင်ကပြောပါတယ
်အဲ့ဒီမှာကအနေလုံးဆုံးရေးတိတ်မရှိတာလဲပါတာပေါ့အဲ့ဒီမှာကလက်နက်ကင်ကအဲ့မှာတော့မရှိဘူးဗျတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့နည်းနည်းအဆက်အဆက်လေးလွတ်နေတာတော့ရှိတာပေါ့ဒီပါသမားတွေရဲ့ပြောဆိုမှုအရာရောတော့ဒီငယ်နေဒီကခံနေပြောဆိုမှုအရာကအဲ့ဒီရွာဒီဘက်မှာတက်တော်လို့ရှိရစီအဲ့လမ်းဘေးမှာညညဘက်ဆိုရင်မိဖုံလေးတွေပို့ပြီးတော့တကြလုံးနေနေတဲ့လူတွေတော့ရှိတယ်မင်းစီတုံးဆွဲတဲ့ပုံစံမျိုးတွေတော့တွေ့ရတာပေါ့။ပနတ်တန်ရာနဲ့ဖြစ်တာတော့ဒါနဲ့ဆိုလို့ရှိရင်မခါတုံးဟာတော့ရှိပြီ။ဘာကြောင့်တည်လဲဆိုတာတော့မသိဘူးလေ
။ဒါပြင်တရက်ပိုင်းတွင်ကြောင်မဲမျိုးနဲ့မိုင်းတင်ချေးရွာကြာချီစည်ရသူကိုလက်နက်ကန်ဖွဲ့တစ်ခုကနေတနတ်နဲ့ပြစ်ခတ်ခဲ့လို့ထိခိုက်တန်ရာရရှိသွားခဲ့တာပါ။ဒီလိုထိခိုက်ဒေဆုံးမှုတွေပြင်မြမတမတော်နဲ့တိုင်းသားလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲဖြစ်စဉ်တွင်ထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်အရက်သားတွေထိခိုက်မှုတွေရှိနေတာပါ။မနေ့ကညနေပိုင်းမှာကြောင်မဲမြို့နယ်အပြောင်ကြေးော်ရာသူဦးထင်းရှာရကနေပြန်လမ်းမှာမြေမြုပ်မိုင်းနေမိပြီးထိခိုက်တန်ရာပြင်းစွာရရှိခဲ့တယ်လို့ကြောင်မဲမြို့စီဝိဇလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်သူတို့ရွာနားနေပြောမှာအဲဒီကတော့ပုံလို့ရတဲ့နေရာပေါ့ချင်းတယ်ပြောတယ်ဒီနေ့လည်းမိုင်းချီဒီတော့ဒီနေ့လေးတော့ပြင်းနေတယ်အဲဒီကတယောက်ကနည်းနည်းလေးလမ်းလျှောက်နိုင်တော့နေရာကတော့ခြေတော့ပြီးချီတယ်ညာတော့အဲ့ညာလေးနေတယ်အဲ့တော့ရွာလာရဖြစ်စင်ရသွားတာဘုရားမတရားကတော့ကြောင်မရနေတော့မန္တလေးကိုပြောလိုက်ပါအဲ့ဒါဒီမှာကခွဲစိတ်ပြောင်းအောင်ခွင့်သွားနောက်တစ်နေ့ရောက်တယ်တွဲမှာပ
ါဆန္ဒဝရီလ20ရက်နေ့နဲ့23ရက်နေ့မှာလဲကြောင်မဲမြို့နယ်တော့ဆန်အုပ်စုတောင်ပုလို့ကျေးရွာသူမျိုးသမီးတူနဲ့နန့်ဆန်မြို့နယ်တွင်းကဗန်နှင်းကျေးရွာသားတူမိုင်းနေမိပြီးခြေထောက်မှာတန်ရာပြင်းလက်စွာရရှိခဲ့တယ်လို့လဲဥတည်မောင်သိန်းကပြောပါတယ်ဒီလိုမိုင်းပေါက်ကွဲမှုတွေရှိနေပေမဲ့ဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာတော့ဘယ်သူမှထုတ်မပြောပါဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစုရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ DNLA တန်းပလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ကိုကတပ်ဖွဲ့ MNDAA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC နဲ့ NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဖွဲ့တို့လှုပ်ရှားနေကြတာဖြစ်ပါတယ်။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်တွေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ကြားငြိမ်းချမ်းရေးဆွေးနွေးမှုကိုဖေဖော်ဝါရီလနဲ့နောက်ပိုင်းမှာဖြစ်နိုင်ဖို့ငြိမ်းချမ်းရေးကျိုးဆောင်တွေကခံမှန်းနေကြပေမဲ့ဒီအနယ်လေးတမ်းလောင်တပ်ဖွဲ့ကတော့ခမန်းလို့မရသေးဘူးလို့ဖွဲ့ရဲ့ပြောခွေရပုံမှုတိုင်းကျော်ကပြောပါတယ
်ကျွန်တော်ကကြားမပြန်ညိမလို့လို့ပြောတယ်အဲဒါမဲ့ခုတည်းတော့ပတ်မထူချောင်းမရှိသေးပါကျွန်တော်ကကျွန်တော်ဆွေးနွေးလာတဲ့ပါလက်ဆယ်ကျွန်တော်မူဂျန်းကိုညိလာတဲ့ပစ္စည်းနဲ့ဒါမဲ့ဒီနောက်ဆုံးကျင်းတော့မှတွေ့တဲ့အချိန်ကတော့ဒီတပ်ပေးရောဒီလက်မခံနေတဲ့ပုံစံဖြစ်သွားကျွန်တော်ညိလာတာပြတ်သွားတဲ့ပုံစံရှိတယ်ပေါ့နော်အခုမင်းမတဲ့နောက်ဒီချိန်ပြန်တွေ့တော့ဒီဆွေးနွေးပွဲမရက်တော့အောင်ဆွေးနွေးပွဲလမ်းကြောင်းဒီပါလက်ဆယ်ကိုဘယ်လိုပုံစံနဲ့ဆက်မအစင်းကြမလဲကျွန်တော်လူတဘောတွေ့တာဖြစ်တယ်အခုတကြိမ်ပြန်တွေ့မှလည်းဒီလူတဘောပဲဖြစ်မှာလမ်းကြောင်းတစ်ခုပြန်ရှာရမယ်ဘို့အနေထားတော့ရှိတယ်နော
်လက်ရှိမြန်မာနိုင်ငံကိုအလဲပါရောက်ရှိနေတဲ့ပြုတ်သမသရှီချင်းပြန်ပြန်သွားပြီးနောက်ဇန်နဝါရီလ20 21 22ရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ TNLA တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ICJ နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လား ရိုဟင်ဂျာတွေအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကတရားလိုလှုပ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရရှင်။
အမေစနေညတိုက်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုထိုင်းနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေကိုထိထိရောက်ရောက်အရေးယူဆောင်ရွက်နေတဲ့အခြေအနေကိုလည်းပြောပြပေးပါမယ်။ထိုင်းနိုင်ငံရဲ့လီဝင်မှုကြီးချက်ရေးဥပဒေချိုးဖောက်တဲ့ဒီမြန်မာနိုင်ငံသားတရားဝင်ကျင်ကိုမြန်မာနိုင်ငံဘက်ပြန်ပို့ပေးခဲ့တဲ့အထက်မှာချင်းပြည်နယ်ပလောဝမြို့နယ်ဘက်ကနေပြီးမလေးရှားမှအလုပ်ရမယ်ဆိုပြီးတော့လူပွဲစားတွေခေါ်လာသူ10ဦးလည်းပါဝင်ပါတယ်ဒီလအတွင်းထိုင်းနိုင်ငံဘက်ကမြန်မာပြည်ဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးနေသူပေါင်းဒီတုံးနဲ့ဆိုရင်300ကျော်ရှိနေပြီးနေရပြန်ပို့မခံရခင်မှာတော့ထိုင်းမြန်မာနယ်စပ်မှာစားတောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့အကြောင်းအကူအညီပေးနေသူတွေကပြောပါတယ်ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကပြောပြမှာပါရှင်
ရန်ကုန်အမေရိကန်စင်တာမှာကျင်းပတဲ့ Maker Fest နည်းပညာအမှုပညာပြပွဲမှာရုပ်လုံးကြွပုံနှိပ်နည်းပညာစက်ရုပ်နည်းပညာကွန်ပျူတာထိန်းကျောင်းရေးဆွဲတဲ့ပကြီးအမှုပညာစရဲ့မြန်မာလူငယ်တွေရဲ့ဖန်တီးမှုတွေကိုပြသထားပါတယ် Maker Fest ဟောပြောပွဲအစီအစဉ်အတွက်အထူးဧည့်သည်အဖြစ်လာရောက်ဟောပြောသူကတော့ American Agatha သိပ္ပံနာစာရဲ့ကလန်သုတေသနဌာနမှာနှစ်ပေါင်း30နီးပါးတောင်းအောင်ထမ်းဆောင်နေတဲ့မြန်မာသိပ္ပံပညာရှင်ဒေါက်တာပဒေတာတင်ပါတိုင်းပြည်တိုးတက်ဖို့နဲ့နိုင်ငံစီးပွားရေးပညာရေးတွေမှာအားထရရဲ့အရေးအချင်းရှိရဲ့လူငယ်ပညာရှင်ကလေးတွေကိုဒီလိုပွဲမျိုးနဲ့ထိတွေ့စေပြီးမွေးထုတ်ပေးနိုင်မှာဖြစ်ကြောင်းလဲဒေါက်တာပဒေတာတင်ကပြောပါတယ
်ကျွန်တော်အခုဟိုဟာ American Center ပေါ့နော်ဒီမှာလာပြီးတော့အဲဒီ Maker Fest ဆိုလာပြီးတော့ကြီးကွင်းရတဲ့အတွက်အထူးကျေးဇူးတင်ပါတယ်အဲတော့အမေရိကန်အစိုးရအနေနဲ့ဒီလူငယ်ចောင်းသားတွေပေါ့နော်သူတို့ဟိုဟာကိုပိုင်တီထွင်နိုင်တဲ့စိတ် creativity အဲတော့ကျွန်တော်သိတဲ့လောက်ကတော့ဗမာကလေးတွေကလေမခေဘူးနော်ဟုတ်ကျွန်တော်လည်းတော့ပူတော်ကြတာပါဒီကကလေးတွေကလေငါကိုယ်တိုင်ထပြီးတော့လှုပ်လို့ရှိလို့ရှိရင်လည်းရတယ်ဆိုတော့အသိစိတ်လေးဝင်သွားပြီဆိုလို့ရှိလို့ရှိရင်ဒါတိုင်းပြည်အတွက်တဒတအားပဲပေါ့နော်ဒါသိအရေးကြီးပါတယ်အဲ့ဒီဟာအတွက်ကိုဒီ maker fest ကနေပြီးတော့မှဗာလဲဆိုလို့ရှိရင်ထောက်ပံ့ပေးလိုက်တာ၊ကူညီပေးလိုက်တာပေါ့နော်။ဒါအဲ့အတွက်ပေါ့။ကဲအားလုံးပဲကျေးဇူးတင်ပါတယ်
။နေပယ်ဆောင်ဒေသဆောင်ကလာရဲ့လူငယ်တွေဟာသူတို့ရဲ့တီထွင်မှုတွေကိုဒီပွဲမှာဝင်ရောက်ပြသခဲ့ကြတာပါ။မြန်မာနိုင်ငံတောင်ပိုင်းပင်လယ်ကမ်းခြေဒေသကငချောက်လုပ်ငန်းအဓိကလုပ်တဲ့ဒဝဲမြို့ကနေပညာကျောင်းသားတွေကတော့အသား၅အချောက်ခံစက်ကိုတီထွင်ပြသကြပါတယ်။သူတို့ဒေသမှာမိုးရင်းကာလရနာထားရဲ့ငချောက်လုပ်ငန်းတွေဆက်ပြီးလေပတ်နိုင်အောင်တည်ထွင်ခဲ့ရလို့တဝဲနိပညာတက္ကသိုလ်ကိုစားပြုလာခဲ့တဲ့ကိုအောင်ထက်ကိုကပြောပါတယ်။ဒါကိုစီးပွားဖြစ်ထုတ်နိုင်အောင်သူတို့ကြိုးစားနေရလို့လည်းပြောပါတယ်။
ကျွန်တော်တို့ဈေးကတော့ဒေတာခံရရပါတော့သူတို့မှာဒီပင်လဲအဲဒီမိုးရတီမှာဆိုလို့ရှိရင်သူတို့ကကန်းလွန်တို့ထွက်လို့မရဘူးပြီးတော့သူမိုးရတီမှာဆိုလို့ရှိရင်ငချောက်လုံငယ်အလုံးအကိုရဆိုင်ရတဲ့အခြေအနေရှိရပါတော့ဒါကြောင့်မို့ကျွန်တော်တို့ကဒီငချောက်လုံငယ်ဒီမိုးရတီမှာရောပဲရတီမျိုးကျွန်တော်တို့ငချောက်ကိုတုံ့ပြုတ်လို့ရနိုင်ရဲ့ကျွန်တော်ကစဉ်းစားမိရပါတော့ဒီ project ကိုကျွန်တော်တို့အဲ့လိုမျိုးခြေခံလေးစဉ်းစားမိရောဒီ project ကိုလုပ်ရချင်းဖြစ်ပါရဲ့ပြတ်
ကျောင်းကဘတ်ဂျက်ငွေရမှာအခုလိုတီထွင်မှုရစားနိုင်တဲ့မြန်မာနိုင်ငံကျောင်းသားတွေအတွက်အခြားတိုးတက်တဲ့နိုင်ငံတွေလိုတီထွင်စမ်းသပ်မှုအတွက်ထောက်ပံ့တဲ့အဖွဲ့အစည်းတွေရှိစေချင်တယ်လို့လည်းသူကပြောပါတယ်
။ဒီလိုမျိုးပြည်မောက်ဖွဲ့စည်းရနေပြီးတော့ကျွန်တော်တို့ဒီထက်ကောင်းမွန်တဲ့အဖွဲ့လမ်းတွေပေးပြီးတော့ကူညီမယ်ဆိုလို့ကျွန်တော်တို့ project ဟာ business ဆန်ဆန်တော်လို့ရတဲ့ productive ဖြစ်လာနိုင်တဲ့အခြေအနေရှိပါရဲ့ခင်ဗျာ
။ Maker Fest နိပညာတီထွင်မှုပြပွဲကို American Center နဲ့မန္တလေး Jefferson Center မှာနှစ်နေရစလုံးတပြိုင်တည်းကျင်းပတာဖြစ်ပြီးဇန်နဝါရီ24နဲ့25နှစ်ရက်မှာဂိမ်းပြိုင်ပွဲကြီးနည်းပညာပြပွဲပြိုင်ပွဲနဲ့ဆွေးနွေးပွဲကြီးစီစဉ်ထားတာဖြစ်ပါတယ်
ရန်ကုန်အမေရိကန်စင်တာမှာနှစ်ရက်ကြာဒီကနေ့နဲ့မနက်ဖြန်နှစ်ရက်ကြာကျင်းပမယ့်ဒီနီးပညာနဲ့အမှုပညာတီထွင်ဖန်တီးမှုပွဲတော်ကြောင့်ကိုစောထက်ကပြောပြခဲ့တာဖြစ်ပါရဲ့ရှင်။အခုတော့စောစောကပြောပြခဲ့တဲ့ထိုင်းနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရမြန်မာနိုင်ငံသားတွေကိုယာနဲ့ချီပြီးတော့ပြန်ပို့ပေးနေတဲ့အခြေအနေကိုပြောပြပေးပါဦးမယ်ရှင်
။ထိုင်းနိုင်ငံထဲကိုတရားမဝင်ခုံးဝင်သူတွေခွင့်ပြုချက်ရထားတဲ့အလုံးမဟုတ်ပဲတခြားအလုံးရှင်စီမှာအလုံးလာလုံးကြတဲ့အတွက်အဖမ်းခံရသူတွေကိုထိုင်းအစိုးရကအပြစ်ဒဏ်ချအရေးယူပြီးတဲ့နောက်ပြည်နယ်ထံပေးတဲ့အနေနဲ့မြန်မာအာဏာပိုင်တွေလက်ထဲကိုပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်။ဇန်နဝါရီလ22ရက်နေ့ကတော့ကော့တောင်းရင်နောင်နယ်စပ်ဂိတ်ကနေတဆင့်အဲ့ဒီလိုပြန်ပို့တဲ့သူတွေထဲမှာမလေးရှားကိုလူကုန်ကူးခံရသူ10ယောက်ပါဝင်နေတယ်ဆိုပြီးကော့တောင်းမြို့ကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှေ့ပြောင်းလို့သမားပညာပေးစင်တာရဲ့ကော့တောင်းမြို့တာဝန်ခံဦးမိုးဝေကပြောပါတယ်။
ဆယ်နှစ်ရည်နေမှာဝင်တော့ကြားလေးက80နဲ့9ယောက်မိန်းကလေး14ယောက်အားလုံး90နဲ့3ယောက်ပါတယ်ချစ်ပြည်နယ်က10ယောက်ပါတယ်အပစ်ဖက်ရှင်နဲ့အောင်ကလေးမလေး2ယောက်နဲ့ဆရာနာလူကြီးပေါ့နော်ဆက်8ယောက်သူတို့10ယောက်ဒီနေ့တလပိုင်း2020ကနေကိုစင်းနဲ့ကိုလာတယ်ဒီရန်ကုန်ရောက်တော့ပွဲစားတစ်ဆက်သူတို့ဒီကောတောင်ပို့လိုက်တာပေါ့ကောတောင်ကနေသူတို့ဒီထိုင်းနဲ့ထဖို့ခဲနေစက်မှာအတော့ဝတ်ချမ်းမှာနှညပိတ်ရတယ်ပိတ်ပြီးဒီမှာစားနေသူတို့ကွဲသားကားလာကြည့်တဲ့ချိန်မှာရဲအိတ်နဲ့အဖက်မှာမိတာသူတို့မလေးရှားသွားလို့ဆိုသူတို့ကလာကြတာစစ်ပြည်နဲ့ဘလောက်ဝကသမီးပြီးရောချုပ်ထမ်းမှာဆက်ပြေးကြတယ်တရားရုံးဖြစ်တယ်ပြည်သူကြီးသူတို့နိုင်ငံဆက်ကြောကိုးဝင်မှုနဲ့သူတို့အမိတ်ချပြီးတော့ဆက်နေရင်းနေမှာတံပိုးလိုက်ရပါဘူ
းလူကုန်ကူးခံရသူတွေဟာရှင်းပြည်နယ်ပလတ်ဝါကအမျိုးသမီး2ဦးနဲ့အမျိုးသား10ဦးဖြစ်ပြီးသူတို့ကိုခေါ်လာတဲ့လူပုံကူးသူတွေကိုဖမ်းမမိတဲ့အတွက်ထိုင်းရဲကသူတို့ကိုနိုင်ငံဖြတ်ကျော်ခုံးဝင်မှုနဲ့ထောင်ချခဲ့တာဖြစ်ပါတယ်။လူပုံကူးခံရသူတွေထဲကတဦးကတော့လူပွဲစားတွေနဲ့တွေ့ပြီးအခုလိုမျိုးပြဿနာတွေကြုံလာရတဲ့အတွက်အတော့ကိုထိတ်လန့်ကြောက်ရွံ့မိတယ်လို့ပြောပါတယ်
။ဆက်မလေးရှားမှာရောက်တဲ့အခါမလေးငွေ600နဲ့ပေးရမယ်လို့ပြောတာ။တလားတလားဖြစ်မယ်လို့ပြောတာ။ဦးစင်းသားကဘာဖြစ်လို့လဲဆိုတော့အမှပဲအဲ့လိုချစ်လို့ပဲလိုတော့မှာစကူရတယ်ဆက်ချက်မှာအင်းမင်းမဆုံးဘူးရဲ့အချင်းကအချင်းဆိုတော့ဆင်းလန်းသွားတာပေါ့ကြောက်လေကြောက်တယ်ကျွန်တော
်အခုလိုမျိုးလူကုန်ခွင့်ရသူတွေအပါဝင်ထိုင်းဥပဒေချိုးဖောက်မှုနဲ့အပြစ်ပေးခံရသူတွေကိုထိုင်းရနာပိုင်းတွေကရနောင်းကော့တောင်းကနေမြန်မာနိုင်ငံကိုပြန်ပို့ခဲ့တာမနစ်က2019ခုနှစ်မေလကနေဒီနှစ်2020ဇန်နဝါရီလအထိ6လတာကာလအတွင်းမှာလူပေါင်း 1,000 နီးပါးရှိနေတာပါ2020ဇန်နဝါရီလထဲမှာတည်းအခုလိုမျိုးပြန်ပို့ခံရသူပေါင်း300ကျော်ရှိနေတယ်ဆိုပြီးဦးမိုးဝေကပြောပါတယ်အခုလိုမျိုးနေရပြန်ပို့ခံရသူတွေထဲမှာအလုံသမားအခွင့်အရေးဆုံးရှုံးနေရတဲ့သူတွေပါဝင်ပြီးသူတို့နေရမပြန်နိုင်ခင်မိသားစုနဲ့အဆက်အသွယ်ရဖို့ကြိုးစားနေချိန်မှာစောင့်ဝင်နေရအခက်အခဲတွေကိုကြုံနေရတာကိုမြန်မာအာဏာပိုင်တွေသိစေချင်တယ်လို့လည်းဒုက္ခကြုံနေရတဲ့မြန်မာတွေကိုအကူအညီပေးနေတဲ့ဦးမိုးဝေကပြောပါတယ
်ဒီခိုင်ရလည်းကြိုးအခက်အခဲရှိနေတာပေါ့ကျွန်တော်လည်းရမို့ဒီဟာလေဒီလိုပြဿနာလေးမျိုးကကျွန်တော်ရှိမှာနည်းနည်းဖြစ်နေတယ်ကြာမရှိဘူးတိုင်းမနေကြတဲ့လူတွေလည်းရှိတယ်ခိုင်းရပြန်ပေါ်လို့မရဘူးသူတို့ပြန်လွတ်လို့လည်းမရဘူးကျွန်တော်နေနေရတယ်ဒီခေတ်ကကျွန်တော်လုံမလေးခွေးရည်တွေချုပ်ချုပ်ချေးတွေလည်းကိုယ်ရဲ့လူမျိုးတွေကဒါဒီကြောင့်မို့ဒီပြဿနာလေးကိုကျွန်တော်တို့ဆွေးရသိစေချင်တယ်ဒီခက်ခဲလေးတွေကျွန်တော်တို့ရှိတယ်ဟာနေသမ
ပြီးရင်းမှာအလုတ်ကန်လေးရှားပါတဲ့အတွက်ပြပတ်ကိုထွက်ပြီးအလုတ်လုတ်ကြတဲ့အထက်မှာအသက်18နှစ်အောက်လူငယ်လေးတွေလည်းပါဝင်ပြီးထိုင်းနိုင်ငံထဲမှာဖမ်းဆီးခံနေရတာတွေလည်းရှိနေတာပါအများစုဟာမလေးရှားနိုင်ငံဘက်ကိုခိုးဝင်ဖို့ကြိုးစားရင်းအဖမ်းဆီးခံရတာဖြစ်တယ်လို့ထိုင်းနိုင်ငံထဲမှာပြစ်မှုတွေကြောင့်နှိမ့်ရှိထိမ့်သိမ်းခံရပြီးမှပြန်လွှဲပေးတာတွေလည်းရှိနေပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား3000တက်မနည်းရှိနေပြီးနေ့စဉ်လည်းအလုလုကင်ဖို့ထိုင်းနိုင်ငံထဲကိုဝင်ရောက်နေစေဖြစ်ပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်ကျမတို့ video ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January 24ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။ခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေမှာတော့အမျိုးသမီးကန်တာသုတဆုံးလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်မှာနားဆင်ကြရမှာက
သူသဖြင့်ဒီတန်လင်းမြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲ့ဒီမှာရှိတဲ့ပညာရှင်ပိုင်းတွေကနောက် civil society ကိုခေါ်တဲ့အောက်ခြေလူလူပိုင်းတွေကိုကျွန်တော်တို့
တန်လျင်မြက်ကထွက်တဲ့တရားစာတာတွေထုတ်ယူမယ်ဆိုရင်သတိထားဖို့လိုအပ်တဲ့အချက်တွေကိုမြမပြည့်မြဲစွမ်းရင်အဖွဲ့ရဲ့အတွင်းရေးမှူးပြောကြားချက်နဲ့အတူနားဆင်ရမှာပါ။အခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်။အိန္ဒိယတရုတ်နိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတအိမ်ထောင်ကလေးတဦးသာယူခွင့်ပြုတဲ့စနစ်ကြောင့်သမီးမွေးတာကိုမလိုလားတဲ့အတွက်ကြောင့်ရောအခုဆိုရင်တရုတ်အမျိုးသားဥယေဟာအမျိုးသမီးဥယေတဲ့တန်း30ပို့ပြီးတော့များနေပါတယ်။ဒါကြောင့်ဒီအိန္ဒိယကကချင်တိုင်းရင်းသူအမျိုးသမီးတွေဇနီးမယအဖြစ်ရောင်းစားတာကိုခံနေကြရပါတယ်။ဒီအကြောင်းတရုတ်မြန်မာနယ်စပ်မှာလူကုန်ကူးခံရမှုသတင်းကိုကိုယ်တိုင်သွားရောက်ယူခဲ့တဲ့အပြင်အင်ဒိုနီးရှားကကျွန်းတကျွန်းမှာရောင်းစားခံရတဲ့မြန်မာရေလုတ်သားတွေအကြောင်းသတင်းယူခဲ့လို့ပူလစ်ဇာအထူးသတင်းထူးချွန်စုကိုရရှိခဲ့တဲ့ AP သတင်းတောက်အဖွဲ့မှပါဝင်ခဲ့သူအက်စတာထူးဆန်ကိုဆက်သွယ်မေးမြန်းပြီးတော့အမျိုးသမီးကန္တာမှာဒေါ်လာလတန်ကတင်ပြထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါရရှင်
'Cause it only serves to make me more determined to achieve my final goal and I come back even stronger
Human Rights Watch အဖွဲ့ရဲ့စီရင်ခံမှာထုတ်ပြန်ထားတာခုလိုမျိုးလူကုန်ကူးခံရတဲ့ကချင်မျိုးသမီးတွေအများစုက KIA ထုံးချုပ်တဲ့နေမြေတွေကဖြစ်ကြတယ်အဲ့ဒါကြောင့်မလို့မြန်မာဘက်ကပေါ့နော်ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့စီရင်စရာအတိအကျမရှိဘူးပေါ့နော် KIA ထုံးချုပ်တဲ့ဒေသကနေပြမလူအမျိုးသမီးအများစုကဘာလို့လူကုန်ကူးခံကြရလဲ
ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတိဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်စဖြစ်လာတဲ့အချိန်တွေကိုကျမတို့ပြန်သွားကြည့်ရလိမ့်မယ်ရှင်အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲစဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာတို့ရသည် KIOK ထိန်းချုပ်တဲ့နယ်မြေကအနည်းသက်ဆုံးဖြစ်ပြီးတော့မှသူတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့ခါကျတော့သူတို့အဲ့ဒီတိုင်းသားလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နယ်မြေကိုထွက်ပြေးတယ်။ဘာကြောင့်မလို့လဲဆိုတော့သူတို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရတော့သူတို့ကလည်းမျက်ပေါင်းများစွာခံခဲ့ရတဲ့ဒီဖိတ်တုံတွေရှိတဲ့ခါကျတော့သူတို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နယ်ပို့ပြီးနေတဲ့နေရာကိုထွက်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းသားလူနည်းစုအနေနဲ့ကချင်တွေရှိတယ်။အဲ့တော့တချို့ကျန်ဒီနယ်ထောင်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးသလဲဆိုတော့သူတို့နဲ့နီးစပ်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်။ Human Rights Watch ပြောတဲ့အခါလည်းအများကြီးထင်နိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းသားလက်နက်ကင်ဒေသအုပ်ချုပ်တဲ့ဒေသမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အထက်အလက်တော်တော်များများမှာသူမြန်မာအစိုးရဘက်ကနေမသိရတယ်ရှိရဒါပေမဲ့ကျွန်မသိတဲ့လောက်ကတော့တိုင်းသားလက်နက်ကင်ဒေသတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ကသူတို့စီးရင်ကောက်ထားတာရှိတယ်။အဲ့ဒါတွေကိုလိုအပ်တယ်လို့သူတို့ဒီမြန်မာကိုရတက်ကိုလည်းပြန်ပြီးတော့မှဒီအထက်လက်ကိုပြန်ပြီးညဝေတယ်လို့ကျမတော့သိထားတယ်ရှင်။ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်။ဒီမျိုးသမီးတော်တော်များများကစစ်ဘေးကြောင့်ခံနေမှာရှိနေတယ်။အဲ့စစ်ဘေးကြောင့်ခံနေရတယ်အဓိကလက်နက်ကင်အုပ်ချုပ်မှုနဲ့နေနေဒီကမှာပဲရှိနေတဲ့ခါကျတော့အရေးအတွက်ကအဲ့ကပဲပုံများသလိုဖြစ်နေတာပေါ့နော်ဟုတ်
နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်အမျိုးသမီးအများစုကပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့အများဖြင့်လာကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြည့်ခြံခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လဲဖို့ကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာတရုတ်ပြည်မှာလာစားကောင်းကောင်းရမယ်အဲ့ဒီလိုမျိုးဖျားယောင်းသွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်။ အဲ့ဒါလေးမှန်တင်းတော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကျတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီဖြစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်လဲဆိုတော့တို့အများတော့အဖြစ်က civilian ပေါ့နော်တီတူတွေအချက်ပေါင်းပိုင်းမှာနေတဲ့ဒီမမော်နဲ့နေတဲ့ area ဒီနားလုံးနဲ့နေတဲ့ area ကလူတွေကအများတော့အဖြစ်လယ်သမားတွေဟုတ်တယ်ဒါပေမဲ့ကျပေးဆောင်ဖြစ်လာပြီးတော့မှတို့ရဲ့လေတွေကိုပြန်မသွားနိုင်တဲ့အခါမှာတချို့ကတော့လက်နက်ကင်တွေဝင်တယ်အများစုကတော့တို့ရအုပ်ချုပ်နယ်မြေဒေသဘက်ကိုပြန်သွားပြီးတော့မှလေပိုင်ရာပိုင်နဲ့သူတွေရဲ့မြေမှာပြန်သွားပြီးတော့မှအလုပ်သမားအနေနဲ့သွားလုပ်တာမျိုးကျပေးဆောင်စခန်းကအမျိုးသားပုံမျက်နှာနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာတို့တို့လိုမျိုးပြောပါတယ်ကျွန်တော်တို့အဖြစ်ကတို့တလားကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးသွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လေထဲမှာသွားပြီးတော့မှနေစားအနေနဲ့အလုပ်သွားလုပ်တာတွေရှိတယ်ငါပြောချင်နေမှာသွားလုပ်တာတွေရှိတယ်ဒီစပါးစိတ်တဲ့နေရာတွေမှာအလုပ်သွားလုပ်တာရှိတယ်အဲ့တော့များသောအားဖြင့်အိမ်မှာတန်ခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါတော့အဲ့တော့အမျိုးသားတွေကများသောအားဖြင့်သူတို့မိသားစုတွေနဲ့အတူတူမရှိနေတာများတယ်ဟုတ်ကဲ့
နောက်တစ်ချက်ကျမသိချင်တာပေါ့နော် Human Rights Watch ရဲ့ကောင်စီကခလီမွေးခဲ့ခလီမွေးပြီးရင်ပြန်ချင်ပြန်လို့ရတယ်ဆိုတော့ဒီလိုခလီမွေးပြီးတဲ့အခါကျတော့ကချင်မျိုးသမီးတွေကိုပြန်ကွင်းပြုတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ခလီမွေးပြီးတော့ပြန်ချင်ပြန်ဆူပြီးတော့ပြန်ကွင်းရတဲ့အမျိုးသမီးတွေနဲ့ရော Esther တို့ကြုံဘူးပါလားကြုံဘူးလို့ရှိလို့ရှိရင်သူတို့ရဲ့အတွေ့အကြုံပေါ့နော်ဘယ်လိုသူတို့ခံစားရလဲဘယ်လိုဖြတ်သန်းမှုတွေလုပ်ခဲ့ရသေးဆိုတာကော Esther တို့မေးခဲ့ဘူးပါလား
ဟုတ်ကဲ့ရှင့်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးခဲ့ရမျိုးရှိပါတယ
်
အဲဘာကြောင့်မလို့လဲဆိုတော့တော်တော်လေးကိုစိတ်ဝင်စားချက်ကောင်းတယ်ပေါ့နော်ဘာကြောင့်လဲဆိုတော့တချို့ကလေးမွေးပြီးပိန်မဲ့ဘာကြောင့်မလို့6နှစ်9နှစ်ကြီးတရုတ်ပြည်မှာသွားပြီးတော့မှပိန်မိနေကြတာလဲဆိုတော့ကျမတို့ကသိချင်တာပေါ့အဲ့ဒါနဲ့ကျမတို့ကလွတ်လာတဲ့အမျိုးသမီးတွေကိုမေးတယ်ဒါပေမဲ့ကျမထင်တာကတော့လူတယောက်ချင်းစီရဲ့အဖြစ်အပျက်ကတော့ကွဲပြားမယ်လို့ထင်ပါတယ်ရှင်ဒါပေမဲ့ကျမတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်တည်းလုံးမြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားအရဆိုရင်သူတို့ကပြောတယ်အိမ်ရှင်တွေကိုပေါ့နော်ကျမကလေးလမ်းမွေးပေးပြီးပြီကျမအိမ်ပြန်ချင်တယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုတဲ့ခါကျရင်သူတို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှသူတို့ပေးမပြန်ဘဲနဲ့သူတို့အိမ်မှာပဲပုံမှန်လုပ်နေကြလိမ်ပိုင်းဆိုင်ရာတန်ဖက်မှုနဲ့အိမ်တွင်းတန်ဖက်မှုတွေသူတို့ကိုကျူးလွန်နေပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲစခန်းကိုသူတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်သွင်းတန်းဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်အဲ့တော့သူတို့ကိုကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့ချင်းနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့တော်တော်များများကိုတွေးခဲ့တာကတော့ကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့ကျမကြုံတွေ့ခဲ့ရတဲ့လောက်ကတော့မှန်ကန်မှုတိတ်မရှိပါဘူ
းဒီ Human Rights Watch ရဲ့အစီရင်ခံစာမှာပဲထပ်ပြီးထောက်ပြမစူးသူအစီရင်ခံစာပြုစုရမှာပြန်လွတ်လာတဲ့အမျိုးသမီး30ကျော်လောက်နဲ့ကိုတွေ့ဆုံမိမြန်ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်ဆိုအဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံပင်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြရတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းဆီစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားတဲ့လောက်ကတော့ UNAM ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့ဆက်ကြလဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စက်မှာနေလာတာ9နှစ်10နှစ်ရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးပြောက်ကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါမဲ့ကချင်ပေါ့နော်အဲ့တော့သူကဘာသာစကားချင်းမိတဲ့အခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနယ်နေဒီကမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအဲ့တော့ကဲဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာလို့ပြီးထားတဲ့ခါကျတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့တော့ပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဲဆိုတာကိုဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော
်
application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေရဲဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိတယ်ပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့ yes ခံတွေ့ရတယ်တရုတ် yes ခံကိုသွားပြီးတော့မှကျမလူကုန်ဥခံနေရတာပါအဲ့တော့ကျမနိုင်ငံကိုပြန်ပို့ပေးပါကျမဘယ်နိုင်ငံကနေရောက်လာတာပါဆိုပြီးတော့မှသွားပြီးတော့မှသူတို့ကိုယ်သူတို့အဖမ်းခံတာမျိုးတွေရှိတယ်တချို့တရုတ် yes တွေကတော့သူတို့ yes ခံလာပြီးတော့မှလူကုန်ဥခံရတဲ့သူပြောတဲ့သူတွေကိုလူကုန်ဥတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့ တိုင်းဒါလနဲ့ကဥမာ KIOGA ကလည်းသူတို့မှာယူနန်ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်။အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဆရာ။ဟုတ
်။အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်။လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာရှိတယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘလို့မြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအသမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင်ဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့အခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းအဝိုင်းမှာသူတို့ဝင်မဆန့်ရတော့ပဲနဲ့အိမ်တွင်းပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိရှေ့အဲ့တော့သူတို့ကပုံမှန်အနေထားအချင်းလူမှုအတိုင်းအဝိုင်းထဲမှာပြန်ပြီးဝင်ဆန့်ဖို့သူတို့အတွက်ကနေရာမရှိဘူးလို့မျိုးတော့ဖြစ်တာမျိုးရှိရှေ့ပေါ့နော်အဲ့တော့သူတို့အတွက်ပြန်ပြီးတော့မှပုံမှန်လူမှုအတိုင်းအဝိုင်းမှာပြန်ပြီးလှုပ်ရှားသွားလာနိုင်ဖို့အတွက်ကဒီလူတွေကသူတို့ဖိမပေးမှရမယ်ဆိုတာကိုသူဒီမှာတို့လူမှုအတိုင်းအဝိုင်းကလူတွေကတိတ်ပြီးနားမလည်ကြတာပေါ့နော်အဲ့တော့မျိုးသမီးတော်တော်များများအဲ့ဒါကိုလုံးဝခံနေရတယ်ဒီမှာတို့ကပြန်လာတဲ့သူတွေကိုမေးတဲ့ပုံစံအရဆိုရင်အဲ့လိုတွေးရပါတယ်ရှင
်အမျိုးသမီးခန္ဓာကိုစနေနေ့မနေ့ဖက်မှာလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုသုတဆောင်လဲအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဆီလီကွန်ဗယ်လီဟာနည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေအခြေဆိုင်ရာနေရာဖြစ်ပြီး Google Facebook နဲ့ Apple ကုမ္ပဏီတွေရဲ့ဌာနချုပ်ရုံးတွေလည်းဖွင့်လှစ်ထားပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း San Francisco ကနေ San Jose အထိကျေပြန့်တဲ့အဲ့ဒီနေရာမှာနည်းပညာကုမ္ပဏီတွေလည်းစတင်ဖွင့်လှစ်လေးရှိပါတယ်ဒီကုမ္ပဏီတွေဘလို့အစပြုလှုပ်ဆောင်ကြတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာကိုအောင်ကစူးစီးတင်ပြထားပါတယ်ရှင
်အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘရင်းနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးတဲ့ရှိမနေခဲ့ပါဘူးတကယ်တော့လဲဆီလီကွန်ဗယ်လီဆိုရဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုရတဲ့နည်းပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရနေရဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါတယ
် At first my parents were very confused
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေအထားမှမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင်စေတဲ့အနေထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့ Lumo Life Sensor ကတုံခါပြီးတော့သတိပေးပါရယ်။နောက်ထပ် Sensor တစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်။ဒီ Sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေထားကိုချိတ်ဆက်ထားတဲ့ Mobile Phone ကနေတဆင့်သိရှိနိုင်တာပါ။လုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါရယ်။
Order of magnitude like you can't even compare the speed
တခုပြီးတခုဖြစ်ပျက်နေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy သိမ့်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါတယ
် super fun i mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလှုပ်ချင်တာကိုအိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုရလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှုကိုကြောင့်နေဖို့မလိုဘူးလို့လည်းပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ်ပါကက်လိုဆီလီကွန်ဗယ်လီကိုပြောင်းရွှေ့လာသူနောက်တဦးကတော့စီးပွားရေးစုံဦးတီထွင်သူတဦးဖြစ်တဲ့ရေဦးပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တစ်ယောက်ဖြစ်ပြီးအမေရိကန်အိမ်မက်ကိုအကောင့်ထဲပို့ဖို့ဂိုဒေါင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
နေ့စဉ်တိုင်းစိတ်လှုပ်ရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလုပ်စဉ်တိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
မက်ဆာချူးဆက်နည်းပညာတက္ကသိုလ်တက်ခဲ့တဲ့အင်ဂျင်နီယာဝူဟာဝင်းဆိုတဲ့ကုမ္ပဏီကိုပူးရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့အမေရိကန်နိုင်ငံကြားသွားလာရင်ဒီကုမ္ပဏီထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1980ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငငယ်ကလေးကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတီမတ်မိနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝန်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အုပ်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်။ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေထုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုရေးလေထုတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး
။ I grew up with a single mom. My parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါ။ကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါ။ဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါသိတ်ကိုဂုဏ်ယူမိပါတယ်။
လေထုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအချင်းချင်းလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေထုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါတယ်။နေရာပေါင်းစုံကလေထုအရေးသွေးကိုပြတဲ့မြေပုံအဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါတယ်။ဒါလို့လေထုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိအောင်နဲ့ဘယ်နေရာမှာလေထုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါတယ်မြို့ရဲ့ဘယ်ပိုင်းမှာလူလူအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဟူးကပြောပါတယ
် important to rally people but just having
these are they go in အကြည့်ရဲ့လို့ထင်ပါတယ်အကျဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူများစုမှာအကျဉာဏ်စီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကျဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုတ်မှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ်
ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကြံဉာဏ်တွေကိုဘလောက်အကောင့်ထဲဖော်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်ဝူးနဲ့အဖွဲ့ဟာဂိုဒေါင်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တစ်ခါတလေမှာတစ်ရက်ကို12နာရီတစ်ပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်ဆီလီကွန်ဗယ်လီမှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနောဖလေဘွဲတွေလည်းကျင်းပလို့ရှိပါတယ်နီးပညာကိုအသုံးချပြီးလူတွေကိုဘလို့အကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့တင်းနန်းတိုတခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ဆီလီကွန်ဗယ်လီရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါရခင်ဗျာ
သူစဉ်ကျွန်တော်တို့ကြောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နီးပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကြောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေတယ်။ဒီမှာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျမယူမကောင်းကျွန်တော်ကန်ဆာယောဂရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေ။လူစုမျိုးဆိုတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုတော့ဒီလျှောက်ချင်းအချိန်မဲ့ဝစ်ကြပြီးတော့ငယ်တန်းရောက်သွားသလိုခံစားရတယ်
ကိုအောင်စီစဉ်ထုတ်လွှင့်ပေးနေတဲ့သုတစုံလင်အမေရိကန်တခွင်စီစဉ်ကိုအင်ကာနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးမဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
တန်လွင်မြစ်မှာမြစ်တယံစာတာတုံးဆွဲဖို့အတွက်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အနေအထားတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံရဲ့အဓိကမြစ်ကြီး၄တွယ်မှာအရေးပါတဲ့တန်လွင်မြစ်ဟာမြန်မာနိုင်ငံထဲမှာတိုင်းဒေသလူမျိုးစုဒေသတွေကိုဖျက်ပြီးစီးဆင်းနေတယ်လို့အိန္ဒိယနိုင်ငံတွေမှာပါဖျက်ဆီးတဲ့မြစ်တစ်စင်းဖြစ်ပါတယ်ဒါကြောင့်ဒီမြစ်ရဲ့တယံစာတာကိုထုတ်ယူတုံးဆွဲမယ်ဆိုရင်အတော့ကိုသတိထားရမယ်လို့မြမတဘာဝဝင်းကျင်ထိန်းသိမ်းလှုပ်ဆောင်နေတဲ့မြမပြည့်မြဲစွန့်ရင်အသင်းရင်းမြဲအထွေထွေအတွင်းမှုအန်ဝါစီဝဗေဒပညာရှင်ဥအောင်မြင့်ကပြောပါတယ်
။တန်လျင်မြစ်တရားစာတကိုနိုင်ငံတော်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးတုံ့ချနေနေရမှာအဓိကဒီမြစ်တရားစာတရဲ့ရေအားလျက်စက်တွေကိုထုတ်ယူအသုံးချခြင်းနဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ပဲ sustainable development ဖြစ်မဖြစ်ပေါ့အဲ့ဒီနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရိမ်ပုံမှန်မှုရှိပါတယ်အဲ့ဒီအတွက်ကိုနိုင်ငံတော်ရဲ့လက်ရှိစီမံကိန်းတွေဆောင်ရွက်နေတဲ့အခြေအနေနဲ့တကယ်အောက်ခြေမှာဒီမြစ်တရားစာတနဲ့တည်းဆက်ဆက်နေတဲ့ပြည်သူတွေရဲ့အခြေအနေတွေလေ့လာပြီးတော့ဖြစ်သင့်ဖြစ်တိုက်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစာတမ်းတွေပြုစုတယ်နောက်ပြီးတော့ workshop တွေပြုလုပ်တယ်အဓိကကျတဲ့ stakeholders တွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အထူးသဖြင့်ဒီတန်လျင်မြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲ့ဒီမှာရှိတဲ့ပညာရှင်ပိုင်းတွေကိုနောက် civil society ခေါ်တဲ့အောက်ခြေလူလူပိုင်းတွေကိုကျွန်တော်တို့ဒီတရားစာတပ်ပေါ်မှာဆွေးနွေးတာတွေပေါ့နော်နောက်ပြီးစီမံခန့်ခွဲတဲ့ပတ်သက်တဲ့ဖြစ်နေတဲ့အခြေအနေပေါ်မှာသုံးသပ်တာတွေကျွန်တော်တို့ဒီစက်တိုင်လုပ်ပါတယ်
။ဟုတ်ကဲ့ဆရာ။ဆရာကဆော့ဆော့ပြောတော့စိုးရိမ်နေဆိုတော့လေဘာကြောင့်စိုးရိမ်ရတာပါလဲဆရာ။ဒီတန်လွင်မြစ်ပေါ်မှာရေကာတာတွေဘလောက်များစောင့်နေလို့စိုးရိမ်ရတာပါလဲ
။လက်ရှိသုံးပြုနေတဲ့အခြေအနေကြည့်မယ်ဆိုရင်ဒီကျွန်တော်တို့မြစ်ညာပိုင်းဖြစ်တဲ့အပေါ်ပိုင်းရုပ်နိုင်ငံကလည်းဒီတတ်မှတ်နေစောက်ဖို့စီမံကိန်းတွေအများကြီးရှိပါတယ်။ဓမ္မပီဘက်ကလည်းရှိတယ်ပေါ့နော်ဒါအခိုင်အမာပေါ့။အဲ့ဒီရှိတဲ့စီမံကိန်းတွေကိုကြည့်တဲ့အခါမှာဒီတရုတ်နိုင်ငံဘက်ကတော့ကျွန်တော်တို့ဘာမှမတက်နိုင်ဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဒီမြစ်ကတစ်ခုတည်းဖြစ်တဲ့အတွက်ဒီရေတရားစာတကိုခွဲခြားအသုံးပြုရေးမှာကမ္ဘာလုံးနဲ့ဆိုင်တဲ့ဒီ transboundary laws and regulation တွေကိုတစ်ဖက်ကဆောင်ရွက်ထားတာတွေကျွန်တော်ဘက်ကဆောင်ရွက်ဖို့ရှိသလားနောက်ပြီးဘယ်လိုအခြေအနေလုပ်နိုင်သလဲဆိုတာကျွန်တော်ဆွေးနွေးတာတွေရှိတယ်။အဲတစ်ခုပေါ့။နောက်တစ်ခုကအဓိကသူ့ပုံမှာရဲလျက်စစ်တွေထုတ်မယ်ဆိုရင်ရဲလျက်စစ်ထုတ်နည်းကတော့အမျိုးမျိုးရှိတယ်။အဲ့ဒီထက်မှဒီတတမန်အမြင့်ကြီးတွေစောက်ပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတတမန်တွေရဲ့ခိုင်မာမှုပေါ့နော်သူ့ရဲ့ဒီစောက်မှုနည်းပညာတွေကဘယ်လောက်ထိခိုင်မာသလဲ။ဘာဖြစ်လဲဆိုတော့ဒီမြစ်ကြီးကဘူမိဗေဒဆိုင်ရာဘက်ကကြီးမယ်ဆိုရင်ဒီ geological fault line လို့ခေါ်တဲ့ဒီအပြတ်ရွေကျောတွေပေါ်မှာရှိနေတယ်။ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့ဒီပညာပိုင်းဘလောက်ခိုင်မာမှုရှိမလဲတကယ်လို့ဖြစ်ခဲ့လို့ရှိရင်ဘယ်လိုသောအန်ဒီယာတွေဖြစ်ပေါ်နိုင်လဲဆိုတာကိုရုပ်နိုင်ငံဘက်ကရောကျွန်တော်နိုင်ငံဘက်ကဘူမိပညာရှင်တွေလေ့လာထားတဲ့အခြေအနေတွေရောကျွန်တော်ကတတ်နိုင်ဆုံးဒီ information တွေကိုသိတာအောင်ကျွန်တော်လုပ်တယ်။နောက်တစ်ခုကဒီမြစ်တရားစာတကထွက်တဲ့လျက်စက်ကျွန်တော်နိုင်ငံမှာထုတ်သုံးမယ်ဆိုရင်လေတရားစာတကိုဂီယာစနစ်ပေါ်မှာဂီယာစနစ်တန်ဖိုးပေါ်မှာထုတ်သုံးတဲ့တန်ဖိုးနဲ့ကန့်ညီတဲ့ကျွန်တော်တန်တဲ့ဒီ value ကိုကျွန်တော်နိုင်ငံရရလားဥပမာကျွန်တော်ဒီညာသောပြင်ကြည့်လို့ရှိရင်ဒီ FDI လို့ခေါ်တဲ့ Foreign Direct Investment ကနေဒီ 100% invest လာလုပ်တဲ့နိုင်ငံခြားကုမ္ပဏီကဒီတရားစာတတွေကို50%နီးပါးတော့သူတို့ပိုင်နေမယ်။ဟုတ်ကဲ့ဒီကြားမှာလည်းထွက်လာတဲ့လျှက်စက်ကလည်းသူတို့က90%ရာခိုင်နှုန်းလောက်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်စိုးရင်ပွဲရပါတော့เนาะကျွန်တော်တို့အတွက်ဒီမသေးကြတဲ့ပေါ့ကျွန်တော်တို့တန်မတန်ဆိုတဲ့အခြေအနေကရှင်းလင်းကျွန်တော်မသိရဘူးတန်ပညာရှင်ပိုင်းကဒီမြစ်တစ်လျှောက်မှာနေတဲ့လူတွေရဲ့ဒီလူမှုစီးပွားရေးပိုင်းတွေတော့မသိရဘူး။နောက်တစ်ခုကဒါတွေလုပ်လို့ရှိရင်အရေးကြီးတာကကျွန်တော်နိုင်ငံမှာတော့ပတ်ဝန်းကျင်ဆိုင်ရာဒီ EIA ဒီ regulation ဆိုတာရှိတယ်ဒီ environmental resources ကိုသုံးတာနောက်တစ်ခုက water နဲ့ပတ်သက်လို့လည်းရေနဲ့ပတ်သက်တဲ့ဒီ water management frame ရှိတယ်အဲ့ဒါတွေနဲ့ဘလောက်ထိကန့်ညီမှုရှိသလဲဘလောက်ထိကျွန်တော်တို့ကတည်ကြမှုရှိသလဲဆိုတော့ပွင့်လင်းမြင်သာတဲ့ပေါ့နော်ရှင်းလင်းပြောပြချက်တွေကျွန်တော်တို့သိအောင်စူးစမ်းနေတယ်ပေါ့နော်သိလဲမသိရတဲ့အချိန်တွေမှာမရှိသေးဘူး
ကဲပါဆရာဒီတန်လွင်မြစ်ကဗမာပြည်ဘက်အချမ်းမှာပေါ့နော်ဟိုဆယ်တွေစောက်တဲ့အခါမှာဟိုမြစ်ကြောင်းမှာထိခိုက်နိုင်တဲ့အနေထားပေါ့နော်ဟိုမှာဆိုရင်မြစ်ကြောင်းမှာကျတဲ့အနေတွေရဲ့အပြောင်းလဲတွေနောက်ပြီးတော့မြစ်ဝကျွန်းပေါ်တစ်လျှောက်မှာထိခိုက်နိုင်ခြင်းရှိတာတွေအဲ့ဒါလေးတွေနည်းနည်းပြောပြပေးပါဆရာ
မြစ်ကြောင်းနဲ့ပတ်သက်လို့တော့ဒီမြစ်တရားစာတာတစ်ခုကသူ့ရဲ့ရေဝေရေလဲရစပြီးတော့မြစ်စည်းစင်းနဲ့တစ်လျှောက်လုံးပင်လယ်ဘက်ကိုဖောက်ထွက်တဲ့ဒီပေါ့တစ်လျှောက်လုံးကဒီ river ecosystem တွေနဲ့သူသူတရားမှုတွေအများကြီးရှိတယ်။အဲ့ဒီမှာဒီနံပါတ်၁ကသူစီးစင်းလာတဲ့မြေကျောင်းတစ်လျှောက်လုံးကအပေါ်ပိုင်းမှာဆိုရင်အမှန်ဆိုရင်ဒီကချင်းလူမျိုးအုပ်စုတွေရှိတဲ့နေရာနဲ့လည်းနှိစက်တဲ့အပြင်ရှမ်းပြည်နယ်နောက်တစ်ခါကျွန်တော်ကယားပြည်နယ်နောက်တစ်ခါခရင်ပြည်နယ်မွန်ပြည်နယ်ကိုဖြတ်တဲ့အတွက်ကျွန်တော်နိုင်ငံမှာအဓိကတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုဒီဖြတ်တဲ့အနေအထားမှာရှိတယ်။ဒါတစ်ခုပေါ့။ Now the Kua Dimika season Larry the Shao Long, no song Bama Langama Stanley Miwa, Blue John Take Tabra Song. Ari area got the Gerans in Pinley Yunes Abrodi using as that area, sir. ဒီကျုံစီရင်ငန်းဇက်ဒီဟာစနစ်ပေါ့နော်ဒီအစရိုက်အီကိုစနစ်ဆံဆက်ရှိတယ်အဲ့ဒါနဲ့ပတ်သက်တဲ့ဒီငါးပစုံတို့ခုနလိုပေါ့ဒီရောတို့ဒီရေမော်တို့စသဖြင့်ဒါတွေကလည်းသဘာဝတရားစတဲ့ငကူတွေကရှိနေကြတယ်တကယ်လို့သာဒီရေစည်းရေလာကိုအပြောင်းလဲလုပ်မယ်ဆိုရင်တော့ဒါဂီယာစနစ်ကသေချာပေါ့ပြောင်းလဲမှာပဲလောလောဆယ်မှာထင်တာမြင်တာပြည့်စုံမှုဘာတွေတွေ့ရပါလဲဆရာအဲဒီတန်လျင်မြင့်ကြောင တွေဘူးဒါပေမဲ့လို့ဒီ MOU ဆင်းလောက်မှာရှိနေတဲ့ဟာကိုအကောင့်တွေဖော်နိုင်အောင်လို့ပြင်ဆင်မှုတွေလုပ်နေတာရှိတယ်။အဲ့ပြင်ဆင်မှုတွေလုပ်နေတဲ့အပေါ်မှာကျွန်တော်တို့စိတ်မကောင်းတာကတော့ transparency မရှိဘူး EIA SIA ပြည်ပသား regulation ရဆောင်ရိုက်တာမရှိတော့ဒေသခံပြည်သူတွေအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရိုက်တာမရှိတော့တကယ်ငြိမ်းချမ်းတဲ့အခြေအနေတရားကိုမရနိုင်ဘူး။ဒါကလည်းအမှန်ကပြင်းလင်းမြင်သာမှုအပြည့်အဝနဲ့ဒီညီညာရေးလုံးဝမထိခိုက်အောင်ဒီ EIA SIA regulation တွေကိုသိပ္ပံနည်းချက်ကုနာဆောင်ရိုက်တာတွေနဲ့ကိုနိုင်ငံတော်အစိုးရဘက်ကနေပြီးကျွန်တော်တို့ဒီပြည်သူလူထုနဲ့အတူဆောင်ရွက်တဲ့အခြေအနေဖြစ်တယ်။ဒါကဒီပြင်ဆင်မှုအခြေအနေပေါ့နော်။တကယ်ကတော့ဒီရေးစည်းရေးလာထိခိုက်မှုတို့ဘာလို့ဆိုတာတန်တမာနေမဆောက်သေးတဲ့အတွက်သူ့ရဲ့ကြည့်ရမှုကျွန်တော်မပြောနိုင်သေးဘူးဒါပေမဲ့လို့တန်လျင်မြို့ဝပိုင်းရဲ့အခြေအနေကြည့်ရတာတော့ရာသီဥတုကြောင့်တော့လည်းကောင်းပေါ့ climate change ကြောင့်တော့လည်းကောင်းဟိုအပေါ်ပိုင်းမှာကျွန်တော်ဤစည်းရလာကိုတားဆီးမဲ့ရုပ်ပြည်ဘက်ကဆောင်ရွက်ချက်တွေရှိကောင်းရှိမယ်ဒါကြောင့်မို့လို့ဒီမြို့ဝပိုင်းမှာတော့ကျွန်တော်တို့ဒီရင်ကန်ထိုးဖောက်ဝင်ရောက်မှုကအရင်နဲ့မတူဘူးကြောင်းလဲမှုတွေရှိတယ်နောက်တကဒီမြစ်တွင်းမှာရှိတဲ့သံဇာတတွေဖြစ်တဲ့ငါးသံဇာတကလည်းကျွန်တော်တို့ဒီမြို့ဝအပါဝင်ပေါ့ဆိုးမှုတွေကျွန်တော်တွေ့ရပါတယ်
အနောစီဝဗေဒပညာရှင်ဥအောင်မြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါနော
်ဒေါက်ခင်မျိုးသက်စီစစ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ဖြစ်ပါလေရှင်
ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VUE mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VUE Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဖြူရီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VUE အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VUE ရဲ့တောက်ကြတဲ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချက်ကိုတော့ကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ဒီနေ့ငါမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ခုနောက်ဆုံးသေဆုံးသူ26ယောက်ထိတိုးလာပြီးကူးစက်ခံရသူအရေအတွက်ကလည်း830ထက်မနည်းရှိသွားပါပြီ။သေဆုံးသူတွေထဲနောက်ဆုံးသေဆုံးသူကအသက်ငယ်ဆုံးဖြစ်ပြီးတရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ကအသက်36နှစ်အရွယ်အမျိုးသားတစ်ဦးဖြစ်တဲ့ကြောင့်တာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်။သူရဲ့ကြာအပြင်းပြားရကဆေးရုံတင်ကူးသပေးရပြီးမနေ့ကပဲသေဆုံးခဲ့တာပါ။ဒီလိုရနှစ်တခုကာလခီးသွားတွေများတဲ့အချိန်မှာပဲတရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ကမြို့တွေအများစုပါဝင်မြို့ပေါင်း73မြို့မှလည်းခီးသွားလာမှုတွေကိုအာနာဝိုင်နီကကန့်သတ်လိုက်ပါတယ်။နမကျော်မဟာတတိုင်းကြီးနေရာတချို့ပါဝင်ကမ္ဘာလေခီးသွားတွေကြာရေပန်းစားတဲ့နေရာတချို့ကိုပိတ်ဖို့လည်းတရုတ်အာနာဝိုင်နီဒီနေ့ပဲကြေညာထားတာပါ။လူသေဆုံးတဲ့အထိကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့လဲမြန်မာတန်ယုံကသတိပေးလိုက်ပါတယ်။အထူးသဖြင့်ဟူပေပြည်နယ်ကရောဂါပိုးစတင်ပြန့်နှံ့ခဲ့တဲ့ဝမ်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေတရုတ်စုဝါနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုအတိအကျလိုက်နာကြဖို့မြန်မာတန်ယုံကမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့တာဖြစ်ပါတယ်
။သားကြနေညာပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချက်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်။အခုညအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အေဒင်ဦးကူဖြစ်ပါတယ်ရှင်။မနက်ဖြန်စနေနေ့မနက်ဖြန်6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနာဆင်နိုင်ကြပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.